အတမကတန်ခတ်ပိတ်ဆို့မှုကိုချိုးဖောက်ပြီးအလုတ်သမားတင်ပို့ခြင်းမှုအတွေ့မြောက်ကိုရီးယားလုပ်ငန်းကြီးနှစ်ခုကိုအမေရိကန်ကတန်ခတ်ပိတ်ဆို့မှုချမှတ်လိုက်ပါတယ်။အမေရိကန်ဘန်ဒါယုံဝန်ကြီးဌာနကအင်တာနက်ထုတ်ကြေညာချက်ထဲမှာတော့ကိုရီးယားနိုင်ငံ Trading Corporation နဲ့ဘေကျင်းသူဘာသူလုပ်ငန်းကြီးတွေဆိုဖော်ပြပါတယ်ကုလသမဂ္ဂရဲ့အရင်းယူတန်းခတ်မှုကိုချုပ်ဖောက်ပြီးမြောက်ကိုရီးယားအစိုးရကဝင်ငွေစာဖို့ပြည်ပကိုမြောက်ကိုရီးယားအလုပ်သမားတွေတရားမဝင်ဆက်လက်စီလွတ်နေတယ်ဒီကနေ့ကြေမှတ်ထားအရင်းယူဆောင်ရွက်မှုကတော့မြောက်ကိုရီးယားကုန်သွယ်ရေးကော်ပိုရေးရှင်းနဲ့တရုတ်အခြေစိုက်မြောက်ကိုရီးယားပို့ဆောင်ရေးလုပ်ငန်းတို့ဖြစ်ပြီးအဲ့ဒီလုပ်ငန်းကြီးကနေတဆင့်မြောက်ကိုရီးယားကပြည်ပကိုလုတ်သားပြီးစီလွတ်နေတာလို့ကြေညာချက်မှာဖော်ပြပါတယ်2019ခုနှစ်တုန်းကကုလသမဂ္ဂဆုံးဖြတ်ချက်အရနိုင်ငံတွေအနေနဲ့2019ခုနှစ်ဒီဇင်ဘာလ22ရက်နေ့နောက်ဆုံးထားပြီးမြောက်ကိုရီးယားအလုပ်သမားအလုံးကိုပြည်တော်ပြန်ပို့ရမှာဖြစ်ပါတယ်။မြောက်ကိုရီးယားအစိုးရကနိုင်ငံရဲ့စီးပွားရေးကိုထိန်းချနိုင်ဖို့နိုင်ငံသားတွေကိုပြည်ပလွှတ်ပြီးအထမအလုပ်ခိုင်းစေနေကြောင်းဒီအလုပ်သမားတွေရဲ့လာစာတွေကအစိုးရထံကိုတိုက်ရိုက်ရောက်နေတယ်လို့လူခွင့်ရေးအဖွဲ့တွေကစွပ်စွဲထားတာပါ။မြောက်ကိုရီးယားဟာကျန်းတန်းတဲ့လုပ်ငန်းခွင်အခြေအနေတွေမှာအလုပ်သမားတွေဆင်းလွတ်နေပြီးနိုင်ငံတကာအလုပ်သမားကျင့်ဝတ်တွေကိုချိုးဖောက်တယ်လို့လည်းသတ်မှတ်ထားကြတာပါ။အင်ဂါနီကအမေရိကန်ရဲ့တန်းခတ်ရင်းယူမှုကြောင့်မြောက်ကိုရီးယားလုပ်ငန်းကြီးနှစ်ခုရဲ့အမေရိကန်ပြည်ထောင်စုတွင်းကပိုက်ဆိုင်မှုဒါမှမဟုတ်လဲအမေရိကန်တွေထိချုပ်ထားတဲ့ပိုက်ဆိုင်မှုတွေကိုတားမြစ်ပိတ်ပင်မှာဖြစ်တယ်လို့ဒီပိုက်ဆိုင်မှုအလုံးကိုလည်းအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနပြည်ပပိုင်ဆိုင်မှုထိချုပ်ရေးဌာနကိုအကြောင်းကြားရမှာဖြစ်ပါတယ်